သာသနာညှိုးလန်းစေမှုနဲ့တရားစွဲဆိုခံထားရတဲ့အင်္ဂလန်ဆရာတော်ဥဟုတ္တရအပါအဝင်တန်ခါ၅ပါးရဲ့ဒီကနေ့ယုံကြည်ဟာသင်္ကန်းပြန်စည်းပေးပြီးနောက်ပိုင်းပထမဆုံးအချိန်ယုံထုတ်စစ်ဆေးတဲ့ယုံကြည်ဖြစ်ပါတယ်။မဟာတဏိတုခဘုံကြောင့်မှုဟာသာသနာတော်တစ်ခုလုံးနဲ့သက်ဆိုင်နေတဲ့အတွက်ကြောင့်ဗတ်မလိုက်ဖဲအမှုမှန်ပေါ်ပေါက်တဲ့အထိတေချာစစ်ဆေးပေးဖို့တရားစွဲဆိုခံထားရတဲ့အင်္ဂလန်ဆရာတော်ဥဟုတ္တရကဒီကနေ့ယုံထုတ်စစ်ဆေးအပြီးမှာမိန့်ကြားခဲ့ပါတယ်။
ငယ်ကူမှာသာသနာနဲ့သက်ဆိုင်တဲ့အမှုကြီးဖြစ်နေတယ်။သာသနာတော်ကြီးတစ်ခုလုံးနဲ့လည်းသက်ဆိုင်နေတယ်။မြန်မာနိုင်ငံမှာမိတင်းနေထိုင်ကြတဲ့တန်ဃာတော်၅သိန်းနဲ့လည်းသက်ဆိုင်နေတဲ့အမှုကြီးဖြစ်ပါတယ်။တမျိုးသားလုံးကလည်းပဲစိတ်ဝင်စားနေတယ်ဆိုတာဘုန်းကြီးတို့သိပါတယ်။ဒါကြောင့်ဘုန်းကြီးတို့ကလည်းပဲအမှုစစ်တဲ့နေရာမှာမှုအမှန်ကိုပေါ်လာအောင်စစ်ဖွေရန်အတွက်အရေးကြီးပါတယ်။ဒီအမှုမှန်ပေါ်ပေါက်လာအောင်တမျိုးသားလုံးကနေပြီးတော့ညီညီညွတ်ညွတ်နဲ့အမှန်တရားတွေပေါ်ပေါက်လာအောင်ဝိုင်းဝန်းကူညီဆောင်ရွက်ပေးကြပါလို့မေတ္တာရပ်ခံပါတယ်။
ဒီကနေ့ယုံကြည်မှာသာသနာရေးဦးစီးဌာနဘက်ကတရားလူတွေကတရားဆွဲဆိုရတာနဲ့ပတ်သက်ပြီးထွက်ဆိုချက်ပေးခဲ့ပြီးလာမယ့်ဇူလိုင်လ4ရက်နေ့ကိုထပ်မံချိန်းဆလိုက်တယ်လို့ဆရာတော်ဦးဥဒရကမိန့်ပါတယ်။တန်ခါ5ပါးရဲ့ဒီကနေ့ယုံကြည်ကိုရွှေညဝါဆရာတော်88မျိုးဆက်ငိမ့်ငယ်ရေးနဲ့ပွင့်လင်းလူအဖွဲ့ကြီးကခေါင်းဆောင်တွေပါဝင်ရဟန်းတန်ခါတော်တွေနဲ့တခါတခါမှတွေတက်ရောက်နားထောင်ခဲ့ကြပါတယ်။တန်ခါ၅ပါးရဲ့အမှုနဲ့ပတ်သက်ပြီးတရားမျှတတဲ့ဆုံးဖြတ်ချက်မျိုးမရှိဘူးဆိုရင်ယဟန်းပြည်သူတွေရဲ့မကျေနပ်မှုတွေပိုများလာမယ်လို့88မျိုးဆက်ငိမ့်ငယ်ရေးနဲ့ပွင့်လင်းလူဖွဲ့စည်းចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောပါတယ်
။ဘာဖြစ်လို့ဒီလောက်ကြီးကျယ်တဲ့အမှုကိုဒီလောက်ကျင်းတဲ့ရုံးကားလေးထဲမှာဘာဖြစ်လို့စစ်လဲဆိုတာကျွန်တော်စဉ်းစားမိတယ်။ပွင့်လင်းမြင်သာစေခြင်းနဲ့ဘယ်သူတရားတယ်ဘယ်သူမျှတတယ်ဆိုတာကအစပေါ့။တကယ်တော့ကျွန်တော်ဒီပင်လျင်ပြောခွင့်မရှိဘူး။ဘာဖြစ်လို့လဲဆိုရင်ကျွန်တော်ဆုံးဖြတ်ချက်ကကျွန်တော်စိတ်ထဲကျွန်တော်အကြိုက်ဖြစ်နေမယ်။တရင်သမားအများစုနားထောင်သင့်တယ်လို့ပဲကျွန်တော်ပြောခြင်းတယ်။အဲ့တော့ဒီခုကျွန်တော်ကြုံတာကငါဘာကြုံတာလဲဆိုတော့ဆွဆွဲခံရတဲ့ဘက်ကရှေ့နေတွေကနေပြီးတော့တရားစွဲတဲ့ပုံကိုပြန်ပြီးတော့မေးတဲ့မေးခွန်းတွေအဲ့ဒါတွေကခင်ဗျားတို့အနေနဲ့အမှန်တန်နားထောင်သင့်တယ်လို့ကျွန်တော်ထင်တယ်။ပြန်ဖြေဆိုတဲ့အချက်တွေကလည်းခင်ဗျားတို့တရင်သမားတွေရအောင်ရထိုက်တယ်လို့ကျွန်တော်ထင်တယ်။ဒီတရားရုံးဟာတပြည်လုံးသာမကတစ်ကမ္ဘာလုံးမှာစိတ်ဝင်စားနေတဲ့ကိစ္စဖြစ်တဲ့အကြောင်းဒီထက်ပိုပြီးတော့အများနားထောင်နိုင်အောင်ကျေပြန့်အောင်တော့လုပ်ပေးသင့်တယ်လို့ကျွန်တော်ထင်တယ်။ဆက်ပြီးတော့နောက်ဆုံးအဆုံးသတ်မှာတော့တကယ်တရားမျှတမှုရှိမရှိဆိုတာကျွန်တော်ကြည့်ရမယ်။တရားမျှတမှုမရှိတဲ့ဆုံးဖြတ်ချက်တွေဖြစ်လာပြီဆိုရင်နောက်ထပ်ယဟန်ပြည်သူတွေရဲ့မကျင့်နှံ့မှုတွေကပို့ပြီးတော့များလာမယ်။အများစုကမတရားမှုဒီတိုင်းကြည့်နေမှာမဟုတ်ဘူးဆိုတာတော့ကျွန်တော်တေချာပေါက်စိတ်ထဲကနေပြီးတော့သိနေတယ
်။ပြီးခဲ့တဲ့အပတ်ယုံချင်းတော့ကအင်းစိန်အချင်းထောင်မှာဖမ်းဆီးခံထားရတဲ့ဆရာတော်ဥဟုတ္တရအပါဝင်တန်ခါ၅ပါးဟာတာဝန်မျိုးနဲ့တရားရုံးကအာမခံပေးခဲ့တဲ့အတွက်တန်ခါတော်တွေသင်ခန်းပြန်စီခဲ့ပါတယ်။မဟာတဏိတုခကျောင်း၌ကိုအကျန်းဖက်ဝင်ရောက်စီးနှင်းကတန်ခါ၅ပါးကိုလူဝစ်လဲပြီးအင်းစိန်အချင်းထောင်အတွင်းမှာဖမ်းဆီးထိန်းသိမ်းခဲ့တဲ့နောက်ပိုင်းသာသနာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဆန်းစင်ကိုအစိုးရကတာဝန်ကနေရက်ဆဲလိုက်ပြီးဒုတိယဝန်ကြီးဦးစိုးဝင်းကိုပြည်ထောင်စုဝန်ကြီးအဖြစ်ပြောင်းလဲတာဝန်ပေးခဲ့ပါတယ်။အင်္ဂလန်ဆရာတော်ဦးဟုတ္တရအပါအဝင်တန်ခါ၅ပါးအင်းစိန်ချင်းထောင်ထဲမှာဖမ်းဆီးထိန်းသိမ်းထားချိန်တုန်းကကိုယ်တိုင်တွေ့မြင်ခဲ့ရတဲ့တန်ခါတော်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးဗိုလ်ကြီးဟောင်းကိုနေမျိုးစင်က RFA ကိုအခုလိုပြောပါတယ်
။ထောင်ထဲမှာလေးဝဲပြောကြတာအရညဘက်ကြီးတွင်းလာတယ်လို့လက်ထိတ်နောက်ပြန်ခတ်လာတယ်လို့ကောလာဟလအမျိုးမျိုးရှိတာပေါ့။ဒါမှမဟုတ်ထောင်အနာပိုင်းနေကျွန်တော်မေးကြည့်လိုက်တဲ့အခါကျတော့ဂျူတင်ပြင်ဆင်ခိုင်းထားတာပါ။အဲ့ဒီအချိန်မှာအပြင်မှာဖမ်းမိကြတာပဲရှိဦးမထင်နဲ့။အထက်မှာသူကငါးတိုက်လို့ခေါ်တာပေါ့။ဆေးရုံရဲ့ဟိုဘက်ကျွန်တော်တို့ကဒီတစ်တိုက်ဝင်ဆိုတော့ဆေးရုံချားထားတာပေါ့။တရင်ကကြိုရထားတယ်ပြင်ခိုင်းထားတယ်ကျွန်တော်တို့နဲ့ဒီကြဖြစ်တယ်ကျွန်တော်တို့နဲ့မတွေ့နိုင်ဘူး။အပြင်ခိုင်းထားတယ်ဒါမှမရောက်လာလားဆိုတော့မရောက်သေးဘူးလို့ပြောတယ်။ခန့်ပြင်လာပြီးတော့နောက်ရက်ကျတော့ရောက်လာတယ်။ဒါမှမဟုတ်အဲ့ဒီသူတို့ဝင်လာတဲ့အချိန်မှာအကုန်လုံးထောင်ထဲမှာရှိတဲ့ကျင်းသားအကုန်လုံးပိတ်ထားပြီးတော့ပေါ့နော်။အထူးလူလျှော့ဝက်ပြီးတော့တွင်းလာတယ်လို့ကျွန်တော်ကြား။အဲ့ဒါကျွန်တော်ကဆေးုံဆောင်ကိုသွားတွေ့ပြီးတော့ဆေးုံဆောင်အပေါ်ဒက်ကနေလှမ်းချောင်းကြည့်ရတာပေါ့ဆရာတော်တို့။ဆရာတော်တို့ဖူးရပါတယ်ဆရာတော်ဥဒ္ဓရတော်ပါတော့။အဲ့ကျွန်내ကိုတော်တွေကအရှိမအင်းကြီးဖြူလက်ရှည်နဲ့ပေါ်မှာသူတင်ကန်းကဲသူယုံပြီးတော့သူတို့တိုက်ဝင်းထဲမှာလှမ်းချောင်းနေကြကျွန်တော်လှမ်းမြင်ရတယ်။ဆရာတော်ဥဒ္ဓရတန်လှမ်းဆရာတော်ကတော့အဲ့သူအဆောင်တွေကနေသူ့အခန်းပေါ့ဆော်ဒီရဲကနေမထွက်ရဘူးလားမသိဘူး။ကျွန်내ကိုတော်တွေရှောက်တဲ့အချိန်မှာသူ့ဘေးမထွက်တာလားမသိဘူး။အချုပ်တန်တိုင်ကြတဲ့ကျွန်တော်လှမ်းပြတာကျွန်တော်တွေ့ရတယ်။အဲ့တော့သူတို့ဆရာတော်တို့မေးကြည့်မှပဲသိလိမ့်မယ်။အားလုံးဒီပရိတဲ့ပေးလှမ်းလျှောက်တာလားဒါမှမဟုတ်တယောက်တဘာချင်းစီပဲထွက်ခွင့်ပေးတာလားဆိုတော့ကျွန်တော်တွေ့လိမ့်မယ်။ဒါပေမဲ့သူတို့ရောက်စားအချိန်မှာထောင်ထဲကတော်တော်လေးကိုတင်းကျပ်ထားတဲ့သဘောမျိုးတော့ရှိတယ်။ပေးမသိစေချင်ဘူးတရင်တွေကိုဘယ်ကတိတာလဲပါလဲအဲ့လိုလိုက်ပြီးတော့ပြင်ပအကြမ်းဖက်နေနေတက်ဖွဲ့တွေပါတိရောက်လာတယ်ဆိုပြီးတရင်တွေထွက်တာပေါ့။တိတ်ကြောက်သွားကြတာပါဗျာအဓိကအားဖြင့်။ဟုတ်တော့လူငင်းချမ်းသာကိုမျောနေစေကာလမှာအခုလိုမျိုးပုံမှုဆိုးရနိုင်တဲ့ဟိုဥပဒေကိုအုပ်ချုပ်ရေးကဝင်ရောက်ကင်ဆူပြီးတော့အရင်ပုံစံတိုင်းအာဏာရှင်ခေတ်ကအတိုင်းကြမ်းတမ်းရဲစစ်စစ်များပြန်လှုပ်လာမလား၊ရွှေဝါရောင်တော့လိုများဒီဒုရတန်ယူတွေဖြစ်လာအောင်မလားဆိုထောင်ထဲကအကျဉ်းသားတွေပူပင်ကြပြီးတော့စိတ်မကောင်းကြဘူး
။မဟာတန်တုခဖုံးချောင်းမှာသတင်းသုံးနေတဲ့အင်္ဂလန်ဆရာတော်ဥဒရအပါဝင်တန်ခါ၅ပါးကိုပြီးခဲ့တဲ့ရက်ပိုင်းကမဟာတန်ခါနိုင်ငံကအဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့ပြီးသာသနာတော်ညှိုးနှံစေမှုနဲ့တရားစွဲဆိုထားတာလည်းဖြစ်ပါတယ်ခင်ဗျာ။